ပြည်သူ့လွတ်တော်မှာတောင်သူလယ်သမားလုံသမားနဲ့လူငယ်ရေးရာကော်မတီကိုကိုယ်စားလှယ်15ဦးနဲ့ဖွဲ့စည်းလိုက်ပြီးမြို့သားလွတ်တော်မှာကိုယ်စားလှယ်15ဦးနဲ့တောင်သူလယ်သမားရေးရာကော်မတီကိုဖွဲ့စည်းထားတာဖြစ်ပါတယ်။ပြည်သူ့လွတ်တော်ကဖွဲ့စည်းလိုက်တဲ့ကော်မတီဟာတောင်သူလယ်သမားတွေရဲ့အခက်အခဲတွေအပြင်အလုံသမားတွေရဲ့လောက်ကလာသာပြဿနာတွေနဲ့ပြည်ပမှာအလုံလုံကင်နေရတဲ့လူငယ်တွေလုံလက်မဲ့ဖြစ်နေတဲ့လူငယ်တွေရဲ့အရေးကိစ္စတွေကိုပါစောင့်ကြည့်ဆောင်ရွက်ရမှာဖြစ်တယ်လို့သိရပါဗျ။အဲ့ဒီကော်မတီဟာတောင်သူလယ်သမားတွေအလုံသမားတွေလူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုသိရှိနိုင်မှုဆောင်ရွက်ရမှာဖြစ်ပြီးအခွင့်အရေးဆုံးရှုံးမှုတွေကိုလည်းမြင့်တင်ပေးရမယ်တာဝန်ရှိတယ်လို့အဖွဲ့ဝင်ဖြစ်ပါဝင်တဲ့ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။မြန်မာနိုင်ငံရဲ့အထက်ကလူသားသားဖြစ်တဲ့တောင်သူလယ်သမားတွေရဲ့အခွင့်အရေးဆုံးရှုံးနေတာချက်တွေနဲ့ပတ်သက်ပြီးတော့ဒီကော်မတီကတာဝန်ယူလှုပ်ဆောင်ရဖို့တာဝန်ရှိရယ်။ပြီးတော့အလုံသမားတွေရဲ့ရပိုင်ခွင့်လူငယ်တွေရဲ့အနာကပျောက်လမ်းပျောက်နေတဲ့လူငယ်တွေရဲ့အနာကအတွက်ဒီကော်မတီကဒီပေါ်မှာအရှိခံပြီးတော့မြင့်တင်ပေးရမယ်တာဝန်ရှိရယ်လို့မြင်တယ်
။အဲ့ဒီကော်မတီမှာဥက္ကရာဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမူဦးပင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကိုတာဝန်ပေးထားတာဖြစ်ပါတယ်။ကော်မတီဥက္ကရာဦးစိန်ဝင်းဟာပြီးခဲ့တဲ့လွတ်တော်သက်တမ်းမှာလည်းလေယာဉ်မြင့်နဲ့အခြားမြင့်များစုံစမ်းစစ်ဆေးရေးကော်မရှင်မှအဖွဲ့ဝင်အဖြစ်နဲ့လေယာဉ်မြင့်သိမ်းယူခံရမှုတွေကိုစစ်ဆေးဆောင်ရွက်ခဲ့တာဖြစ်ပါတယ်။လေယာဉ်မြင့်သိမ်းယူသူတွေထဲမှာအုတ်ချုပ်ရေးအဖွဲ့ဝင်တွေနဲ့မြေစင်းဌာနကဝန်ထမ်းတွေပါဝင်ပတ်သက်နေတာကြောင့်ပြီးခဲ့တဲ့သက်တမ်းအတွင်းဖြေရှင်းမှုခက်ခဲတဲ့လေယာဉ်မြင့်ပြဿနာတွေကြန့်ရှိနေတာဖြစ်တယ်လို့ကော်မတီဥက္ကရာဦးစိန်ဝင်းကပြောပါတယ်
။ဒီလိုမတရားသိမ်းဆည်းခံတဲ့လေယာဉ်မြင့်တွေကိုမှန်မှန်ကန်ကန်မြတ်မြတ်တက်တက်ပြီးပြအောင်မရှင်းနိုင်တဲ့အကြောင်းတရားတွေအများကြီးထဲမှာနံပါတ်1ကတော့ပါဝင်ဒီမတရားသိမ်းဆည်းခံတဲ့လေယာဉ်မြင့်တွေပါဝင်ပတ်သက်တဲ့လူတွေကအုတ်ချုပ်ရေးတို့မြေစည်းတို့မှာရှိနေတယ်။အဲတစ်ဖက်ကလည်းအင်္ဂလိပ်ဒီလွတ်တော်ကနေတူးတူးတိုက်တိုက်လှုပ်တော်လဲအစိုးရကိုယ်တိုင်ကဒီပေါ်မှာစူးစူးဆိုက်ဆိုက်နဲ့တာဝန်ယူမှုတာဝန်ခံမှုမလုပ်တာတွေ့ရတယ်။တနည်းအားဖြင့်အန်ဂယ်တို့ကပြည်တော်စုလူတို့ကနေပြီးတော့လမ်းညွန်ထားတယ်ဟလာဘာလမ်းညွန်ထားလို့ဆိုတော့မတရားသိမ်းဆည်းခံရလေယာဉ်မြေတွေကိုပြန်ပေးပါပေးမရရင်ကာလပေါက်စီတန်ပေးပါ
လေသမားတွေရင်ဆိုင်နေရတဲ့အခက်ခဲတွေထဲမှာစိုက်ပျိုးစရိတ်ချင်းငွေပြဿနာနဲ့ရင်ဆိုင်နေရပြီးအစိုးရအနေနဲ့လေသမားတွေကိုအကူအညီပေးဖို့လိုအပ်တယ်လို့ကော်မတီဖွဲ့ဝင်ဖြစ်တာဝန်ပေးခံရတဲ့စက်ခိုင်ဖွံ့ဖြိုးရေးပါတီကမလင်းတိုင်းဒေသကြီးမြို့သားလွတ်တော်ကိုယ်စားလှယ်ဦးစိုးအောင်ကပြောပါတယ
်တောင်းတင်မှအခက်ခဲတွေကကိုစက်မျိုးစည်းတွေပေါ့စက်မျိုးစည်းတွေကရင်းတော့တော့ရင်းတော့လည်းတူရတယ်ဒါမှမလောက်ဘူးဘာလို့ဆိုပေါ်တဲ့အချိန်မှာအခုဆိုရင်ရာသီဥတုကဆိုးတယ်ဘာလို့တော့ပထမသီးနှံမှာနှံကိုရမှာအရင်နောက်သီးနှံတွေအတွက်ဟွာဖြစ်တယ်သူကဆူလက်ဆူရမယ်နောက်သီးနှံတွေတည်းလည်းအရင်လေးလောက်ရမယ်နှံမရတော့ဘူးဆိုရင်ကြာနာဖြစ်သွားတယ်အဲ့တော့နိုင်ငံတော်ကတောင်းယူရမယ်ဂျိုးဆောက်တောင်းတူရမှာအခုဂျပန်မှာဆိုရင်တော့မဆိုင်ဆက်ချင်အောင်ဆိုပြီးတော့အရင်တော့စကားတွေမဆိုင်ဆက်ကြအောင်ဆိုတော့အစိုးရကနေဝယ်ပေးတယ်ပေါက်ဆေးတွေပုံပြီးဝယ်ပေးတယ်ဆက်ချင်အောင်ဒီလိုပုံစံမျိုးဖြစ်အောင်ပါတော့စူးစမ်းရမှာပါ
ပြည်သူ့လွတ်တော်ကဖွဲ့စည်းထားတဲ့ကော်မတီမှာပြီးခဲ့တဲ့လွတ်တော်သက်တမ်းအတွင်းကလေယာဉ်မြင့်နဲ့အခြားမြင့်များစုံစမ်းစစ်ဆေးကော်မရှင်မှာတာဝန်ယူခဲ့တဲ့ကိုယ်စားလှယ်ဟောင်း၄ဦးပြန်လည်တာဝန်ပေးခံရပါတယ်ပြီးခဲ့တဲ့လွတ်တော်သက်တမ်းအတွင်းမှာလေယာဉ်မြင့်သိမ်းဆည်းခံရမှုကိစ္စတွေကိုဖြေရှင်းဖို့အတွက်လေယာဉ်မြင့်နဲ့အခြားမြင့်များစုံစမ်းစစ်ဆေးကော်မရှင်ကိုတီးခြားဖွဲ့စည်းခဲ့ပါတယ်အဲ့ဒီကော်မရှင်ဟာတက်တန်း3နှစ်အတွင်းလေယာဉ်မြင့်အမှုပေါင်း 3,000 နီးပါးထဲကတဝက်လောက်ကိုသာဖြည့်ရှင်းနိုင်ခဲ့ပါတယ်မြို့သားလွတ်တော်မှာဖွဲ့စည်းလိုက်တဲ့တောင်သူလူသမားရေးရာကော်မတီမှာဥက္ကရာဖြစ်ဥပမျိုးသိန်းကိုတာဝန်ပေးအပ်လိုက်ပါတယ်ဥပမျိုးသိန်းဟာအရင်ကလေယာဉ်မြင့်အရေးနဲ့လေသမားရေးကိုလှုပ်ရှားဆောင်ရွက်ခဲ့သူတူလဲဖြစ်ပါတယ်လေယာဉ်မြင့်ကော်မရှင်ဟောင်းကနေလွှဲပေးတဲ့လေယာဉ်မြင့်ပြဿနာတွေကိုကော်မတီမှာပါတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အနှံ့ကကိုယ်စားလှယ်တွေကအဖွဲ့လိုက်လေ့လာနေကြတယ်လို့ဥပမျိုးသိန်းကပြောပါတယ်
။ဒီပြည်နယ်တိုင်းလိုက်ဖြစ်နေတဲ့နေရာတွေဒေသတွေနောက်ဌာနဆိုင်ရာတွေပေါ့ဌာနဆိုင်ရာတွေအစိုးရဌာနဆိုင်ရာတွေရှိမယ်။နောက်ကုမ္ပဏီတွေရှိမယ်။နောက်စီမံကိန်းကြီးတွေရှိမယ်။ဒါသူကဏ္ဍလိုက်ကျွန်တော်တို့ခွဲခြားပြီးတော့လုပ်ရမှာပဲပေါ့။ဒါပထမအဆင့်ကတော့အရင်ကအကိစ္စတွေကိုလည်းပဲပြန်ပြီးတော့ဂိုင်သွေးရမယ်။ပြန်ပြီးတော့လေ့လာမယ်။ကျွန်တော်တို့ရေးကြည့်တော့အချက်လက်မှန်မှန်ကန်ကန်ရဖို့လိုတယ်ပေါ့။အဲ့ဒီတော့လေကျွန်တော်တို့ဒီအချက်လက်ဒီမှတ်မှုအတက်ကိုလည်းပဲဒီပထမအချိန်ငေးရလေယာဉ်မြင်းနဲ့ချမ်းမြေမြေစုံစမ်းရေးတွေစုံစမ်းရေးကော်မရှင်ရဲ့အစီအစဉ်ကတည်းကကျွန်တော်တို့တောင်းထားရရှိပါတယ်စတင်ပြီးတော့ဒီနေ့မှပဲရတယ်ကျွန်တော်စတင်ပြီးတော့လေ့လာပါမယ်ဒါကိုကျွန်တော်တို့ကော်မတီနည်းနဲ့အဖွဲ့လိုက်ဒီရာတွေကိုကျွန်တော်လေ့လာပါမယ
်မြို့သားလွတ်တော်ကတောင်သူလေသမားရေးရာကော်မတီကတော့လေယာဉ်မြင်းနဲ့လေသမားရေးကိစ္စတွေကိုအဓိကထားဆောင်ရွက်ရမှာဖြစ်ပါတယ်ရေးရာကော်မတီရဲ့တက်တန်းကတော့တနည်းဖြစ်ပြီးသက်ဆိုင်ရာလွတ်တော်ဥက္ကရာတွေရဲ့ဆုံးဖြတ်ချက်နဲ့ သက်တမ်းတိုးနိုင်တယ်လို့သိရပါဗျ။အဲ့ဒီရေးရကော်မတီနှစ်ခုမှာတာဝန်ပေးခံရတဲ့သူတွေဟာအရင်ကလွတ်တော်ပြင်ပမှာလက်သမားအရေးဆောင်ရွက်ခဲ့သူတွေပါဝင်တယ်လို့လွတ်တော်တွင်ကနေလဲလေယာမြေပြဿနာတွေနဲ့ပတ်သက်ပြီးကြိုးပမ်းဆောင်ရွက်ခဲ့သူတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့လွတ်တော်သက်တမ်းမှာအလားတူရေးရကော်မတီတွေကိုဖွဲ့စည်းခဲ့ပေမဲ့အစိုးရအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့သလိုကော်မတီတွေရဲ့အကြံပြုချက်တွေကိုလိုက်နာဆောင်ရွက်မှုမှာလည်းအားနည်းတယ်လို့ကိုယ်စားလှယ်တွေကဝေဖန်ခဲ့ကြပါတယ်။လာမယ့် NLD ပါတီဦးဆောင်မဲ့အစိုးရအသစ်လက်ထက်မှာလွတ်တော်ရေးရကော်မတီတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုပိုမိုအားကောင်းလာမယ်လို့ယုံကြည်တဲ့အကြောင်းလဲကိုယ်စားလှယ်တွေကပြောကြပါတယ်ခင်ဗျာ။